စကိုင်းတိုင်းဒေသကြီးမုံရွာမြို့နယ်ကြက်ငုံမွေးမြူရေးအထူးဆောင်မှာဓာတ်ခွဲကန်းစစ်ဆေးချက်အဖြစ်အရကြက်ငှက်တုပ်ကွေးရောဂါဖြစ်ပွားနေတဲ့အကြောင်းမွေးမြူရေးနဲ့ကုသရေးဦးစီးဌာနကသတင်းထုတ်ပြန်လိုက်ပြီးရောဂါဖြစ်ပွားမှုထိန်းချုပ်ရေးအတွက်ဆောင်ရွက်နေပါတယ်။ရောဂါမပြန့်ပွားရအောင်မွေးမြူရေးခြံတွေရဲ့ဇီဝလုံခြုံရေးကိုအထူးဂရုစိုက်ဖို့လိုအပ်တယ်လို့ကြက်ငှက်တွေနဲ့ပတ်သက်လို့ရောဂါတစ်ခုခုကြားရောက်တယ်လို့မတင်ကြရင်သက်ဆိုင်ရာကိုအမြန်ဆုံးသတင်းပို့ဖို့လိုအပ်ကြောင်းကိုလည်းသတိပေးထားပါတယ်။သတင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့မုံရမြို့အနီးကမွေးမြူရေးအထူးဆောင်မှာဒီလ10ရက်နေ့လောက်ကကြက်နဲ့ငုံတွေစတင်တည်ဆုံးခဲ့ပြီးယောဂါရှာဖွေဆန်းသတ်တာကိုမန္တလေးမြို့ဓာတ်ခွဲကမ်းမှာဆောင်ရွက်ခဲ့ရမှာ H5N1 virus ပိုးဖြစ်ကြောင်းအတည်ပြုခဲ့တာဖြစ်ပါတယ်။မုံရမြို့နယ်မှာကြက်ငှက်တုပ်ကွေးယောဂါဖြစ်ပွားကြောင်းကိုဒီနေ့ထုတ်သတင်းစာမှာတရားဝင်ထုတ်ပြန်လိုက်ပြီးယောဂါဖြစ်ပွားတာကိုထိန်းချုပ်နိုင်ဖို့အတွက်ကြက်နဲ့ငုံတွေကိုတုတ်တင်ရှင်းလင်းတာ၊ဇီဝလုံခြုံရေးကိုမြင့်တင်ဆောင်ရွက်တာ၊ပညာပေးဟောပြောပွဲတွေကိုစီစဉ်ဆောင်ရွက်တာနဲ့တခြားတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေကကြက်ငှက်နဲ့လူတွေကိုမကူးဆက်စေဖို့အတွက်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကဆောင်ရွက်နေပါတယ်။လောလောဆယ်မုံရွာမြို့မွေးမြူရေးဇုံမှာယောဂါထိန်းချုပ်ရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေကိုမွေးမြူရေးနဲ့ကုသရေးဦးစီးဌာနခရိုင်ဦးစီးမှုဒေါက်တာမြင့်စိုးကအခုလိုပြောပါတယ
်။ဒါယောဂါဖြစ်ကြောင်းကြေညာပြီးပြီလေ။ဒီနောက်ကြည့်တော့ဆိုတာကတော့ကနဒါဆန်ရင်ဆန်ညွန့်နဲ့ဆိုရင်ဒီစစ်စစ်ဆရာဆက်ပြီးတော့အဲ့တမရှိတဲ့ကျင့်ခဲ့အကုန်လုံးစက်ပြရမှာပဲ။ဒါတော့နိုင်ငံကဆန်ရင်ဆန်ညွန့်ပေါ့ဗျာ။အဲတိုးတော်လည်းပဲနော်ဒီအလောက်ကြီးဆက်ပြလိုက်တယ်ဆိုရင်သုံးကျုပ်မှုတွေများမယ်ပေါ့နော်။နောက်ကဇုံစရက်ကတော့ဆန်ပေါင်း300ကျော်လောက်ရှိတာအပေါ်မှာသွားမှဆိုတော့ကျွန်တော်တို့ကတစ်ဆန်ဖြစ်တစ်ဆန်ချင်းနေတယ်ကျွန်တော်တို့ဆောင်ရွက်နေတယ်။
ဒီကနေ့ဒီတည်ဆုံးတာနဲ့ရှင်းလင်းလိုက်တဲ့ကြက်ကောင်ကြီး3000ကျော်နဲ့ငုံကောင်ကြီး13000ကျော်ရှိပြီဖြစ်ကြောင်းနဲ့မုံရွာမြို့မှာကြက်ငှက်တုပ်ကွေးယောဂဖြစ်ပွားတာကိုပြည်ထောင်စုအစိုးရအထက်တင်ပြထားပြီးနေပြည်တော်ကသုတေသနနဲ့ယောဂထိန်းချုပ်ရေးဌာနကပါလာရောက်စစ်ဆေးဆောင်ရွက်နေတယ်လို့ပြောပါတယ်။ကြက်ငှက်တုပ်ကွေးယောဂမကူးဆက်မပြန့်ပွားစေဖို့အတွက်လဲဒေါက်တာမြင့်စိုးကအခုလိုသတိပေးပြောဆိုပါတယ်
။ဒီကြက်တုပ်ငုံတော့ဝေရနေတယ်ဗီဇာမှာတော့မိမိဆိုင်ရဲ့ဇီဝလုံခြုံမှုတော်နှစ်တင်လို့ရှိနေရနော်ဒီကလုံးရောက်မှုဆိုတာဒီကျွန်တော်တို့အခုနေနေတဲ့ပြိဿနေနဲ့တော့ဘာကိုဖြစ်စေလဲပိုးမွားတွေဒိုင်ရက်ဆူနဲ့မကြည့်ကြအောင်ဒါဆက်နေရင်းဝေးအောင်ခါဝဲရမှာဒီချန်လုံးသားတွေနဲ့ခံနိုင်ရင်းတွေတကူပြန်ပြည့်ကိစ္စနော်နောက်တော့ဒီပြိဿန်ကိုစနစ်တကျပြိဿန်လေးကပြူးလို့လည်းအားအပြည့်စုံအောင်ထားမယ်လူခဲကာဝဲကြီးတွေအားကြီးတွေပုံမှန်လုပ်ပြီးနေတယ်ဆိုရင်ဒါဒီစနစ်ပြိဿန်ကဒါရောဂါခံနေရင်းဆွမ်းမြင့်တာဒီလိုမှကျွန်တော်တို့တောင်းတိုင်းရောဂါတန်းဟောဝင်ရောက်ဖို့ရတာသူက
နောက်တစ်ချက်ကတော့ကြက်ငှက်တွေရုတ်တရက်တည်ဆုံးရင်ယောဂတစုံတရာဖြစ်လာရင်သက်ဆိုင်ရာကိုအမြန်ဆုံးအကြောင်းကြားဖို့လိုအပ်ကြောင်းလည်းသူကဆက်ပြောပါတယ်
။အဓိကတော့လူမျိုးစံတော်တွေကကျွန်တော်တို့သိသိချင်းတင်ပို့ရင်ကျွန်တော်တို့ကလက်ဥပဒေရရင်နိုင်တာပေါ့နော်။ဒီနောက်ကျရင်ကြောက်လို့ကျွန်တော်ယောဂပြုမှုကဒီဘက်မှာဆုံးရှုံးမှုလည်းများနိုင်တာပေါ့ဗျာ
။မုံရွာမျိုးမှာအခုလိုကြက်ငှက်တုပ်ကွေးယောဂစတင်ဖြစ်ပွားချိန်မှာကြက်ချံတချို့ကဒီလအစောပိုင်းကတည်းကခြံလိုက်ရောင်းချရှင်းလင်းတာတွေရှိသလိုတချို့ကြက်ချံတွေကတော့နေ့စဉ်ပိုးသက်ဆေးဖြန့်ပြီးကာကွယ်ဆောင်ရွက်တာတွေရှိနေပါတယ်
။ပိုးသက်ဆေးဖြန့်တယ်တော့ကျွန်တော်လေလေလေးတိုက်ထားတယ်။နောက်ပြီးဒီပတ်ဝန်းကျင်မှာတော့ပိုးမွားမလာနိုင်တဲ့ဟိုယောဂပိုးမလာနိုင်တဲ့သူချက်သွင်းဖြူပေါ့တော့ခြံထဲမှာချိတ်ထားတယ်ဗျ။ဒီပတ်ဝန်းကျင်မှာလည်းကျွန်တော်ညနေတိုင်းပေါ့တော့ဆေးချမ်းတယ်ဗျ။နေ့တိုင်းမနေ့တိုင်းညနေဆေးချမ်းတယ်ဗျ။
ဒါကတော့မုံရွာမျိုးကကြက်ချံပိုင်ရှင်တူပြောသွားတာဖြစ်ပါတယ်။မုံရွာမျိုးကမွေးမြူရေးဇုံမှာကြက်ချံပေါင်း300ကျော်၊ကြက်ကောင်ရေ300ခွဲနီးပါးနဲ့ငုံချံပေါင်း100ကျော်၊ငုံကောင်ရေ900နီးပါးရှိပြီးကြက်ဥအလုံးရေ800ကျော်နဲ့ငုံဥအလုံးရေ300ကျော်နေ့စဉ်ဈေးကွက်ကိုတင်ပို့နေတာဖြစ်ပါတယ်။ဒီကနေ့ထိတော့မုံရွာမျိုးမှာကြက်ဥအယောင်ဈေးကွက်ဟာဆူဆူဝါးဝါးထိခိုက်တာမရှိသေးဘူးလို့လည်းကြက်ဥအယောင်ဆိုင်ရှင်တူကပြောပါတယ်။
ဒီနေ့ထီကိုအယောင်းဝယ်ကရောင်းရတော့ဘောနော်အဲ့ဒါမျိုးပုံမှန်တိုင်းသွားပါလိမ့်ရှင်ဟုတ်ကဲ့
မွေးမြူရေးရေလုံငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနမွေးမြူရေးနဲ့ကုသရေးဦးစီးဌာနကတော့ကြက်ငှက်အသားဥစရာတွေကိုတည်တည်ချာချာချက်ပြုတ်စားသုံးဖို့ကိုတတိပေးထားပါတယ်ကြက်ငှက်တုပ်ကွေးယောဂါဟာ2006ခုနှစ်ကရွှေဘိုမုံရွာမန္တလေးအမရပူရနဲ့2012ခုနှစ်မှာချောင်းဦးစားတဲ့မြို့တွေမှာဖြစ်ပွားခဲ့ပြီးမြန်မာပြည်အနှံ့မှာဆိုရင်အနည်းဆုံး6ကြိမ်လောက်ဖြစ်ပွားခဲ့ပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံနဲ့အိန္ဒိချင်းတရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတွေမှာလည်းကြက်ငှက်တုပ်ကွေးယောဂါဖြစ်ပွားနေပါတယ်။